ကချင်ပြည်နယ်မုံညင်းခရိုင်ဖားကမြို့နယ်ကကြောက်စိမ့်လုတ်ွက်ကမ်းပါနေရန်ပြိုကျတာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ပြီးသေဆုံးသူတွေကိုဒီကနေ့တကြိုလိုက်ကြသလိုထိခိုက်ဒဏ်ရာသူတွေကိုလုံခင်းဆေးရုံနဲ့ဒဏ်ရာပြင်းထန်သူတွေကိုမြကြီးနားဆေးရုံအထိပို့ဆောင်ကူတာပေးနေတယ်လို့ဒေသခံတွေကပြောပါတယ်။လူရာနဲ့ချီသေဆုံးလေးရှိတဲ့မြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရလို့ဖားကန်ဒေသတွင်အန္တရာယ်ရှိနိုင်တဲ့လုတ်ွက်တွေကိုကြောက်စိမ့်တူးဖော်ရေးကုမ္ပဏီတွေကိုလုံးဝလုတ်ခွင့်မပေးဖို့အစိုးရတာဝန်ရှိသူတွေဘက်ကပိတ်ပင်ကန့်သတ်တင်တယ်လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်နေသူဥပဒေပညာရှင်တဦးကလည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမတ်စုမြတ်မကဆက်ပြီးပြောပြပါမယ်
ဟုတ်ပါတယ်ဇူလိုင်လ14ရက်နေ့မနေ့စနေနေ့မွန်းလွဲ2နာရီလောက်ကကချင်ပြည်နယ်မုံညင်းခရိုင်ဖားကတ်မြို့နယ်လုံခင်းအုပ်စုစံခါကျေးရွာအနီးကမဟာအစပထမကြောက်စိမ့်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိမ့်လုတ်ွက်ကဘာနေရန်ပြိုကျမှုဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေနေသူအမျိုးသမီးတဦးအပါအဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်အပြင်းထန်ထိခိုက်ဒဏ်ရာရသူတွေကိုမြကြီးနားမြို့စေယုံကိုပို့ဆောင်ကူတာရမှာတော့လမ်းခွလက်မှာ2ဦးသေဆုံးခဲ့တယ်လို့လုံခင်းစေယုံလည်းဒဏ်ရာရသူတွေကိုအရေးပေါ်ကူတာပေးနေတယ်လို့ဖားကန့်ဒေသခံသတင်းသမားကိုစောမိုးထက်ကပြောပြပါရယ်ဒီကနေ့ဇူလိုင်လ15ရက်နေ့တနင်္ဂနွေနေ့မှာတော့အလောင်းရှာဖွေတွေ့ရှိခဲ့တဲ့သေဆုံးသူတွေကိုတင်းကြိုလိုက်တယ်လို့လူပြောက်စည်ရလာတိုင်းသူတွေအပါအဝင်ပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေအနေထားဖြစ်တယ်လို့ကိုစောမိုးထက်ကအခုလိုရှင်းပြပါရယ်မနေ့ကတော့
ကအလူသမီးလောင်းတလောင်းနဲ့လူသားလောင်း3လောင်း15လောင်းရတယ်ပေါ့ဒီနေ့အဲ့ဒါတူတယ်ဒီဒီရှာဖွေတွေဆက်လို့ကိုမိုးရွာတဲ့ခါကျတော့ရှာဖွေတွေမလုံနိုင်ဘူးမနေ့ကတော့ကဒီနာတိကျခံရတဲ့ဒီနာအားလုံးပေါင်း80လောက်ရှိတယ်ပေါ့နော်ဟိုဒီဒီပေါ်ပေါ်ကြီးကြီးရောမိကြီးနာကို18ယောက်ပူတာလမ်းမှာ2ယောက်ချုပ်သွားတယ်နောက်ပြီးတော့ကျတော့ကြီးရွာတွေကနေမှလူပြောက်လာတိုင်တာက9ယောက်ရှိတယ်15ယောက်ရဲ့အဲ့ဒီလောက်တိုင်တဲ့9ယောက်ရဲ့ပေါ့22ယောက်ကြီးနာကိုစစ်ပြီးပူသွားတဲ့2ယောက်ရှိတယ်ဆိုအားလုံးပေါင်း24ယောက်ရှိပါတယ်ပေါ့နော်အဲသူတို့ဒီမျက်မြင်တွေ့တဲ့လူတွေကတော့ပြောတာကတော့50နဲ့100ကျားတော့ရှိနိုင်တယ်ပေါ့နော်သူတို့ဒီမျက်မြင်လွတ်မြောက်လာတဲ့ကြီးပြောတာနောက်ပြီးတော့ကျွန်တော်တို့ကအဲ့ဒါဘယ်လိုခံမှန်းလို့ရလဲဆိုတော့မကျိုးပြင်တော့ရိုက်ထားတဲ့အမိသားတွေနဲ့တူပြီးတဲ့အမိသားတွေကိုခံမှန်းကြည့်ရတော့ပေါ့ဗျာအဲ့မှာသူကကဗျာကြီးတစ်ခုတုံးမှတူပြီးကြတာဟုတ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ကပြည်ပြကြကြတော့ပြောဖို့ဖြစ်တယ်အဲ့ဒီရတဲ့လူ90လောက်ရှိတယ်ပြည်တာနဲ့ဆိုပြီးနေတာတရားပတ်ချတယ်တော့သွားတာပဲဗျာ
အခုလိုမျိုးအန္တရာယ်ကြီးမားလာတဲ့ဖားကန့်ဒေသကလုပ်ငန်းခွင်တွေကိုတက်ဆိုင်ရာအာဏာပိုင်တွေဘက်ကအန္တရာယ်ရှိတဲ့လုပ်ွက်တွေအဖြစ်လုံးဝပိတ်သိမ်းပစ်ဖို့လိုနေပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလည်းဖြစ်ကချင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးအဖြစ်တာဝန်ယူခဲ့ဘူးသူဒေါ်ဒွဲဘူးကတိုက်တွန်းလိုက်ပါတယ
်ဒီဖားကန့်ကိုတော့ခဏဆောင်စားထားရင်ကောင်းမယ်လို့မြင်တယ်အရေးကြီးဆုံးကတော့အစိုးရအနေမှာဒီနေရာတွေကိုအန္တရာယ်ရနေမှာပေါ့နော်အန္တရာယ်ဖြစ်တဲ့ကိစ္စရတယ်မလုပ်ဖို့အတွက်လုံးဝဒါဟိုကန့်ကတ်လိုက်ဖို့လိုတယ်လို့ကျွန်မမြင်တယ်အဲ့ဒါတော့လူထုကိုကန့်တ်ဖို့မဟုတ်ကုမ္ပဏီကြီးကိုလည်းကန့်တ်ပလိုက်ရမယ်ကုမ္ပဏီကြီးကိုကန့်တ်မှအဲစံနဲ့ကန္တာကြီးလည်းကျွန်မတို့ဆောင်ရွက်နိုင်မှာဖြစ်တယ်အဲ့တော့ကုမ္ပဏီကြီးကတူးနေသရွေ့တော့ဒီရင်သေးတယ်လည်းရှိနေမှာပဲအဲကျွန်တော်တို့ပချင်းပြည်နယ်ကိုလည်းဒီအမိန့်ကျော်ညာစာရင်းနဲ့ဒီနေရာတွေမှာကန့်တ်ချက်တွေပေါ့နော်အဲပြုလုပ်ပလိုက်ရမယ်ပြုလို့ရှင်ဒီလိုအန်ဒီရှိတဲ့တူးဖော်မှုတွေကိုအကုန်လုံးကဆိုင်းပလိုက်ရမယ်အဲဒါကအမိန့်ဥပဒေမထက်သေးအောင်ကျွန်တော်တို့အမိန့်ပညာချက်တွေနဲ့လုပ်လို့ရတယ်ပြုလို့ရှင်ဒီလိုမျိုးတွေမဖြစ်အောင်အာကာကွယ်ဖို့ကအကောင်းဆုံးပါပဲအဲချက်တာကျွန်တော်တို့ကအလုပ်အကိုင်လည်းမချဖွေပေးနိုင်တဲ့အခါကျတော့ဘလို့အစီအမံမျိုးတွေနဲ့ပေါ့နော်အဲကျမတို့ဒီအလုပ်အကိုင်ကြီးလုပ်ပေးနိုင်မယ်ဆိုရဲအကြောင်းအရာကြီးရှိနေတယ်။အဲဒါလည်းငင်းဆိုင်ရင်းနဲ့လည်းဆက်ဆက်နေတယ်။ကျမတို့ဒီမှာလည်းဒီတောက်ကျင်းမှာတွားမှုမှဒီရေမသေးစာကလွဲလို့ခြားလုပ်ငန်းတွေမှာလည်းကျမတို့ကဘာမှမငင်းချမ်းနေတဲ့အခါကျတော့အလုပ်အကိုင်ခွင့်နှမ်းနေရလည်းမရှိဘူး။အဲ့လိုမျိုးပြဿနာတွေကတော့နောက်ဆက်တွဲနေတော့အများကြီးရှိတာပေါ့နော်။
အခုလိုမျိုးကချင်ပြည်နယ်ဖားကန့်ကြောက်စိမ့်မြေမှာလုပ်ငန်းဝင်တွေအသက်ထိခိုက်ဆုံးရှုံးမှုတွေဖြစ်ရတာသဘာဝပတ်ဝန်းကျင်ပျက်စီးရတာနဲ့သဘာဝတရားစာတတွေကိုစိတ်တိုင်းကျထင်သလိုစီကဲ့မဲ့တူးဖော်လုပ်ကိုင်နေတာတွေဟာခိုင်မာတဲ့ဥပဒေပြဋ္ဌာန်းမှုမရှိခဲ့တာကြောင့်ဖြစ်တယ်ဆိုပြီးလဲဥပဒေပညာရှင်တဦးဖြစ်တဲ့ရှင့်နေဒေါ်ဒွဲဘူးကသုံးသပ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ရင်တော့တူရပကပေါ့နော်ဒါတွေဥပဒေပြုတ်ပေးဖို့လိုတယ်တူရပိုင်းနဲ့လွတ်တော်ပိုင်းပေါ့နော်တတ်သူကြောင့်ရဲ့ဥပဒေကိုပြင်နေတာနဲ့လွတ်တော်မှာအယံကြာနေတယ်တူရလက်ထက်ကဥပဒေအဟောင်းတွေပဲဆိုတဲ့အခါကျတော့ဒီကုမ္ပဏီကြီးတွေကနေရောညရောပေါ့နော်သူတို့နောက်ဥပဒေတွေထွက်လာလို့ရှိရင်သူတို့အတွက်အခွင့်အလမ်းမရှိတော့မှာဆိုတဲ့အခါကျတော့နေရောညရောတူးဆွနေတဲ့အခါကျတော့အခုလိုပြဿနာတွေဖြစ်တာဒီရေမသေးသမားတွေအတွက်အသေးစားတူးတဲ့လူတွေအတွက်အမအခွင့်အလမ်းရှိတဲ့အခါကျတော့ဒီကနေ့ဒီလိုမျိုးအဖြစ်မျိုးတွေဖြစ်တာဒါတွေကာကွယ်နိုင်တဲ့ဥပဒေတွေလည်းမရှိဘူးမရှိတဲ့အခါကျကျမတို့အစီအမံတွေလည်းမလုပ်နိုင်တဲ့အိဆိုင်ရမှာဒီလိုမျိုးဖြစ်ရတဲ့က အခုဖြစ်တာမကဘူးယခင်ကလည်းဖြစ်တယ်အခုလည်းဆိုးဆိုးရွားဖြစ်တယ်အဲနောင်လဲဒါဥပဒေမရှိတော့ထိန်းချုပ်နိုင်မှာမဟုတ်ဘူးဖြစ်နေအောင်မှာပါပဲ
ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တုဖော်တဲ့လုပ်ငန်းဝင်တွေကထွက်လာတဲ့စွန့်ပစ်မြေစာပုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ကလူတော်များများလာရောက်အခြေချကြပြီးတော့စွန့်ပစ်ကြောက်တွေရှာဖွေနေကြချိန်မှာရာသီဥတုဒဏ်ကြောက်တစ်မျိုးကြောက်တူးဆက်ကြီးတွေနဲ့တူးဖော်နေလို့တုံခါမှုတွေကြောင့်တဖုံမြေစာပုံတွေမြေကပရံတွေမကြာခဏပြိုကျလို့လူရာနဲ့ချီတည်ဆုံးရတာရှိသလိုလူအများပြားမြေကြီးပိပြီးပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါဆလဘီနာဆင်မဲ့တဲ့ရင်လွှမ်းမှာတော့မဲကောင်မြစ်ချောင်းကနေတဆင့်တဲဆောင်လာတဲ့ထိုင်းဘတ်ငွေတန်ပေါင်း1900ကျော်တက်မှုရှိတဲ့ဝတောင်ပိုင်းထုပ်စိတ်ကြွဈေး9တန်းကျော်ကိုထိုင်းနိုင်ငံမြောက်ပိုင်းမှာဖမ်းဆီးမိတယ်လို့ထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်